ရန်ကုန်မြို့မှာကိုဗစ်ကပ်ရောဂါနဲ့ဆေးဝါးကုသမှုခံယူနေရတဲ့ဒီမိုကရေစီအကျိုးပြုကရင်တပ်မတော် DKPA ရဲ့ထိပ်တန်းခေါင်းဆောင်တဦးလည်းဖြစ်စစ်ဦးစီးချုပ်လည်းဖြစ်တဲ့ဗိုလ်ချုပ်ကြီးစောမိုရှေးဟာကိုဗစ်ကပ်ရောဂါဖြစ်ပြီးအောက်ဆီဂျင်ကျလာပြီးတဲ့နောက်သတိမေ့နေရာကနေဇူလိုင်လ22ရက်နေ့ညနေပိုင်းမှာကွယ်လွန်သွားခဲ့ကြောင်းကရင်သတင်းစင်ရဲ့အမှုဆောင်အယ်ဒီတာချုပ်နန်းဖောကေကအတည်ပြုပြောကြားခဲ့ပါတယ်
။ဟိုစီမူတာချင်းအဖွဲ့ကြီးတိုင်ဝမ်ရဲ့ပြန်ပြောထိစမှုအရဆိုရင်တော့၄နာရီခွဲချက်ချုပ်၄နာရီ40လောက်မှာတော့တာတကယ်ဆုံးသွားတယ်။တတိယနေ့နဲ့တခါလဲဆုံးသွားဆိုပုံစံလေးပေါ့။တော်ပြီးတော့ဒီဘူးရမူရှိရအဲ့ဒီမှာတော်ပြီးတော့ကုတာနဲ့တော်တော်ကြာပြီးသွားလိုက်တာကြာပြီးတော့ကြားတယ်ပေါ့နော်တနည်းရရှိတော့အတိအကျတော့မသိဘူးနော်အဲ့ဒါကြတော့လေဒါပေမဲ့ကိုဗစ်နဲ့ဆုံးတယ်လို့ကတော့အားလုံးကအတူတူကြားတယ်ပေါ့ဟိုဆစ်စီရောဆီရောတော့အသေးအထူးဆစ်စီရောအဲ့မှာဆုံးသွား
ကိုဗစ်အတူတူလူနာဖြစ်တဲ့အတွက်သူ့ရဲ့ဇာပနာကိုတော့အမြန်ဆုံးလုပ်ခရရတယ်လို့လည်းပြောပြပါတယ
်သူနေဆက်ရအောင်မိသားစုတိုင်ဝမ်နေရာနေလို့ဒီနေ့ကဆုံးသွားတော့ဆုံးသွားပဲကိုဗစ်လည်းဖြစ်တဲ့ခါကျတော့အဝေးလုံးဝေးရတယ်အဲ့မှာပဲတခါလဲမိစုကြည့်လိုက်ရလို့တော့ကြားတယ်ဒီလိုရှိရင်သူ့ရဲ့ဟိုအယိုးပြောင်းဘောနော်အဲ့ဒါကိုတော့သူ့ရဲ့ဇာတိယွာကိုပြန်ယူသွားပြီးတော့ပြန်ပြီးတော့အဲ့မှာပဲသူတို့ခရဲဘာသာဝင်လို့ခရဲဘာသာရဲ့ထုံးနှံစင်လာရပါသူတို့အဲ့လိုဂူပင်းစင်လာမဲ့တော်မယ်ဒီလိုအဲ့လိုပဲသိရ
ဘူးကျော်ကြီးစောမိုရှေးဟာဇူလိုင်လဇန်ကလေးကကိုဗစ်ဖြစ်ခဲ့ပြီးတဲ့နောက်ရန်ကုန်မင်္ဂလာတုံဆေးရုံမှာကုသမှုခံယူနေတာကတော့ဆယ်ရက်ခန့်ရှိပြီလို့ဆိုပါတယ် DKB ရဲ့ထိပ်တန်းခေါင်းဆောင်ဘူကျော်စောမိုရှေးဟာကွယ်လွန်ချိန်မှာအသက်53နှစ်ရှိပြီလို့လည်းသိရပါဗျ။ DKB ဟာ1994ခုနှစ်ကစပြီး KNU ကရင်မျိုးသားအစည်းအရုံးကနေခွဲထွက်ခဲ့တဲ့အဖွဲ့အစည်းဖြစ်ပြီးတိုးတက်သောကရင်ဗုဒ္ဓဘာသာတက်မတော်အနေနဲ့ကောဒီမိုကရေစီကရင်အကျိုးပြုတက်မတော်အနေနဲ့ကောစတဲ့နာမည်တွေပြောင်းပြီးလှုပ်ရှားခဲ့ပါဗျ။2010မှာတော့မြန်မာစစ်တပ်နဲ့တစ်နှစ်ကျော်ကြာတိုက်ပွဲတွေပြန်ဖြစ်ခဲ့ပါဗျ။2015ခုနှစ်မှာတော့တနိုင်ငံလုံးဖြစ်ခဲ့တိုက်ခတ်မှုရဲ့စရေးသဘောတူစာချုပ် NCA လက်မှတ်ရေးထိုးခဲ့တဲ့အဖွဲ့ဖြစ်လာပြီးဗိုလ်ချုပ်စောမှုရှေးကတော့ကွယ်လွန်ချိန်အထိမြန်မာစစ်တပ်နဲ့နှိစက်တဲ့အုပ်စုကဖြစ်ပါတယ်။ DKPA ကနေနောက်ထပ်ခွဲထွက်သွားခဲ့တဲ့နောက်တစ်ဖွဲ့ကတော့အရင်ကနာမည်ဟောင်းဖြစ်တဲ့တိုးတက်သောကရင်ဗုဒ္ဓဘာသာတက်မတော် DKPA ဖြစ်လှုပ်ရှားနေတာတွေလည်းရှိပြီးမကြသေးခင်တုန်းကတော့ကရင်ပြည်နယ်မြဝတီခရိုင်ဝလီမြို့နယ်ထဲမှာမြန်မာစစ်တပ်နဲ့တိုက်ပွဲတွေပြန်ဖြစ်ခဲ့ပါတယ်ရှင်။